အစ္စရေးနဲ့ဟားမတ်အကြအပြစ်ကရစေးသဘောတူညီချက်ရရှိပြီးနောက်အစ္စရေးကစစ်စည်ရေးဂိတ်တွေဖွင့်ပေးလိုက်တဲ့အတွက်ပြီးခဲ့တဲ့တနင်္လာနေ့တုန်းကစစ်ပွဲကြောင့်အုံဝင်ဆွန့်ခွာထွက်ပြေးခဲ့ရသူတွေတဲကပါလက်စတိုင်း3သိန်းလောက်နေရပြန်လာကြတယ်လို့ဂါဇာတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ဂါဇာမြောက်ပိုင်းကိုပြန်လာကြတဲ့စစ်ပြေးဒုက္ခသည်တွေကအများအားဖြင့်တနိုင်းတစ်ပိုင်းပစ္စည်းကိုတဲယူပြီးခြေချင်းလျှောက်ပြန်လာကြတာဖြစ်ပါတယ်။ဒီဒေသကလူတွေဟာအစ္စရေးဟားမတ်စစ်ပွဲစတင်ပြီးအစ္စရေးကလေကြောင်းကတိုက်ခိုက်မှုတွေစတင်ကြတဲ့ကဘေးလွတ်ရာကိုထွက်ပြေးတင်းရှောင်ခဲ့ရတာပါ။2023ခုနှစ်အောက်တိုဘာလအစ္စရေးထိုးစစ်တွေစတင်ချိန်မှာဒေသကလူတသန်းလောက်ကိုရှစ်ပြောင်းဖို့အစ္စရေးကလည်းအမိန့်ထုတ်ခဲ့ပါတယ်။အခုအချိန်ထိအစ္စရေးစစ်တပ်ကတော့နေရပြန်ခွင့်ကိုဆက်လက်ပိတ်ပင်ထားဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်အကုန်ပိုင်းကတော့ဂါဇာရှင်းလင်းရေးအတွက်ပါလက်စတိုင်းဒုက္ခသည်တွေကိုအီဂျစ်နဲ့ဂျော်ဒန်နိုင်ငံကပို့ပြီးလက်ခံယူစေချင်တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်ကိုဂျော်ဒန်နဲ့အီဂျစ်တို့ကတော့ပယ်ချခဲ့ပြီးအစ္စရေးလိုပဲပါလက်စတိုင်းကိုလည်းတိုင်းပြည်တစ်ခုအဖြစ်ထူထောင်ပေးဖို့လှုံ့ဆော်ရမယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်။အစ္စရေးဟားမတ်အဖြစ်ကရစေးသဘောတူညီချက်အရပြီးခဲ့တဲ့ရက်သက်တပတ်အတွင်းကဟားမတ်ကဖမ်းဆီးထားတဲ့ဒဇဂန်ခွနဦးပြန်လွတ်ပေးခဲ့ပြီးအပြန်အလှန်အပြင်အစ္စရေးဘက်ကလည်းဖမ်းဆီးထားတဲ့ပါလက်စတိုင်းအကျဉ်းသား300ပြန်လွတ်ပေးခဲ့ပါတယ်။နောက်ထပ်အပြန်အလှန်လွတ်ပေးဖို့အစီအစဉ်ကိုဒီရက်သက်တပတ်နောက်ပိုင်းမှာပြုလုပ်မှာဖြစ်ပါတယ်။